ဟုတ်ကဲ့ခင်ဗျကျွန်တော်တို့အခုတွေ့ဆုံမေးမြန်းတဲ့အခါမှာပေါ့တော်လိုင်းရေးတိုင်းသားအဖွဲ့အစည်းတွေဖြစ်စေမြမစုကအာဏာပိုင်တွေဖြစ်စေအားလုံးကငြိမ်းချမ်းရေးကအရန်ရေးကြည့်တယ်လူတွေလူချင်းကြတယ်လို့ပြောကြတယ်ခင်ဗျဒါပေမဲ့ကျွန်တော်တို့ဒီမြန်မာပြည်လွတ်လပ်ရေးရပြီးကြတဲ့ဆက်ခဲ့တဲ့ပြည်တွင်းစစ်ကလည်းအခုတည်းမပြည့်စုံသေးပါဘူးအဲ့တော့ဒီလိုထားရငြိမ်းချမ်းရေးအတွက်ဘယ်လိုခံယူချက်တွေနဲ့ဘယ်လိုလက်တွေ့လှုပ်ဆောင်ရမလဲခင်ဗျ
ကျွန်တော်တို့ရဲ့အခြေအနေလက်ရှိအခြေအနေကိုပဲကြည့်ကြည့်တမိုင်းကိုပဲကြည့်ကြည့်ပေါ့လူတိုင်းကတော့ဒါငြိမ်းချမ်းရေးကအရေးအကြီးဆုံးဆိုပြီးတော့အကုန်လုံးဟိုကောင်းရွက်ပြတ်ထိုးကျွန်တော်တို့ဒါကုံစင်းတွေကအစားဒီနေ့ငြိမ်းချမ်းရေးကိုအကြီးအကျယ်လူကျင်နေတဲ့အချိန်ဖြစ်ပါတယ်ဒါပေမဲ့အားလုံးလူကျင်ရင်းနဲ့ဒီငြိမ်းချမ်းရေးကိုဘာဖြစ်လို့မရနိုင်တာလဲဆိုတော့ကျွန်တော်အနေနဲ့အမြင်ကဥမာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေအားလုံးပေါ့လေကလည်းပဲသူတို့ရဲ့ရည်ရွယ်ချက်ခံယူချက်တွေခံစားခွင့်တွေနဲ့ပတ်သက်ပြတာသူတို့မှလည်းအားလုံးသဘောထားတူညီမှုရှိသလားစီစီလုံးလုံးရှိသလားဥမာတိုင်းရင်းသားလက်နက်ကိုင်တစ်ခုချင်းထဲမှာကရောသူတို့အဖွဲ့အစည်းတွေသူတို့ခေါင်းဆောင်တွေသူတို့ရဲ့တိုင်းရင်းသားပြည်သူလူထုတွေနဲ့အားလုံးစီစီယုံယုံနဲ့ပေါ့လေရည်ရွယ်ချက်တွေတူတူညီညီနဲ့ကြစ်ကြစ်လစ်လစ်ကိုရှိသလားသူနည်းကျွန်တော်တို့နိုင်ငံတော်ဘက်ကလည်းဒါအစိုးရခေါင်းဆောင်ပိုင်းတွေရောတပ်မတော်ခေါင်းဆောင်ပိုင်းတွေရောကျွန်တော်တို့လွတ်တော်တွေကရောအားလုံးပေါ့နော်ငင်းချမ်းရင်းနဲ့ပတ်သက်တာရည်ရွယ်ချက်တူညီသလားသူတို့ကောခံယူချက်တူညီနေသလားလှုပ်ဆောင်ဖို့အတွက်သူတို့ကောလက်တွေ့လုပ်တဲ့အခါမှာစီစီယုံယုံရှိနေသလားခံယူချက်တွေတဘောတရားတွေကအားလုံးကတင်ညင်ကျွတ်တဲ့မဟုတ်တဲ့အခါမှာဒီကွဲပြားခြားနားမှုတွေပေါ်မှာမူတည်ပြီးတော့လက်တွေ့လှုပ်ဆောင်တဲ့နေရာမှာလဲကွဲပြားခြားနားမှုတွေရှိလာတဲ့အခါမှာကျွန်တော်တို့လူချင်းနဲ့ငင်းချမ်းရေးကိုမရောက်နိုင်တာကျွန်တော်တို့ဒါအစိုးရရောတပ်မတော်တွေရောကျွန်တော်တို့လွတ်တော်တွေရောပြီးရင်ကျွန်တော်တို့တိုင်းရင်းသားလက်နက်ကအဖွဲ့အစည်းတွေရောရင်းချမ်းရင်းနဲ့ပတ်သက်တာအားလုံးရည်ရွယ်ချက်လည်းတူတယ်ခံယူချက်လည်းတူတယ်ခံစားခွင့်တွေလည်းမြတ်မြတ်သားသားနဲ့တူညီမယ်ဆိုရင်ယုံကြည်မှုဆိုတာအဲ့ဒီမှာတေချာပေါက်ရလာမှာဖြစ်ပါတယ်ယုံကြည်မှုတွေတေချာပေါက်ရလာရင်လက်တွေ့ရဲ့အမှန်တကယ်လောက်လာရင်ဒီရင်းချမ်းရဲကအမှန်တကယ်ရလာမှာဖြစ်ပါတယ်ဒါပေမဲ့ဒီနေ့ကျွန်တော်တို့ခက်ခဲနေတာတွေဟာအားလုံးမှာရောတဖွဲ့ချင်းတစုချင်းအခြေအနေမှာရောကျွန်တော်တို့ရည်ရွယ်ချက်ခံယူချက်သဘောတရားတွေကျွန်တော်တို့မတူညီတဲ့အပိုင်းတွေလည်းအများကြီးကျွန်တော်တို့တူညီအောင်တိဆောက်ဖို့လိုအပ်နေသေးတယ်လို့ကျွန်တော်အနေနဲ့တော့အဲ့လိုပဲမြင်ပါတယ်ခင်ဗျ။ဟ
ောကျွန်တော်တို့သတင်းမီဒီယာတွေအကုန်လုံးနိုင်ငံတကာလည်းမြင်နေရတာတခါလေကျရင်ဆိုပါတော့ခင်ဗျရန်ကုန်ငင်းချမ်းရေးစင်တာမှာဝန်ကြီးဦးအောင်မင်းကတိုင်းရင်းသားတွေနဲ့ဆွေးနွေးနေတယ်။ဒီပိုင်းထဲမှာတိုင်းရင်းသားအဖွဲ့တစ်ခုရှိတဲ့စခန်းကိုမြမအစိုးရတပ်ကဝင်တိုက်တယ်။အဲအဲ့ဒါမျိုးတွေကြားတယ်တခါတိုင်းရင်းသားတွေဘက်ကလည်းပြောတယ်သူတို့ဒီမှာငញ្ញိုင်းဆွေးနွေးပွဲလုပ်နေတဲ့အချိန်မှာသူတို့ကိုလေတက်ကဘုံကျဲတယ်လို့ပြောတယ်အစိုးရစစ်တပ်ဘက်ကလည်းတခါတလေပြောတယ်ခင်ဗျားတို့ဒီမှာငញ្ញိုင်းလှုပ်တယ်ဆိုပြီးသူတို့ကတိုက်ပွဲရနှားထားပြီမဲ့သူတို့စခန်းကိုတိုင်းရင်းသားအဖွဲ့တွေဘက်ကဝင်တိုက်တယ်လို့ပြောတာရှိတယ်အဲ့လိုအပြန်အလှန်ဆွဆွဲတာတွေကျွန်တော်မကြာခဏကြားနေရတယ်အဲ့ဒါတွေကောတိုက်ဆိုင်မှုတလားဒါမှမဟုတ်အစိုးရဥက္ကဋ္ဌကြီးပြောတယ်လို့အဖွဲ့အစည်းတစ်ခုတည်းမှာလျင်ဆိုတော့ခင်ဗျဝန်ကြီးဦးအောင်မင်းဦးဆောင်တဲ့ဟိုဘက်ကငញ្ញိုင်းလှုပ်ဆောင်နေတဲ့အဖွဲ့တွေနဲ့မြန်မာတပ်မတော်ဘက်ကဦးစည်းဦးဆောင်ပြုလွှင့်တဲ့ပုံကိုယ်တွေကြားထဲမှာနားလည်မှုတွေဒါမှမဟုတ်ယုံကြည်မှုတွေဆက်သွယ်မှုတွေအားနည်းထားလားဘယ်လိုပြောမလဲ
ဒီကိစ္စကတော့အနေနဲ့အများကျွန်တော်တို့အခုငញ្ញိုင်းရဲ့စ조사တဲ့နေရာမှာတွေ့ကြုံခန်းစားနေရတာပေါ့လေဟိုအစိုးရရောတပ်မတော်ရောတိုင်းဒေသလည်းနဲ့ကန်အဖွဲ့အစည်းရောဒီအခက်အခဲဒီအတွေ့အကြုံကိုဒါဒီနေ့တွေ့ကြုံခန်းစားနေရတာဖြစ်ပါတယ်နောက်တစ်ခုကဘာလဲဆိုတော့အပြစ်အခက်ရပ်ဖို့လက်မထိုးပြီးတဲ့နောက်တောင်မှအပြစ်အခက်တွေကမထင်မှတ်ပဲနဲ့အနည်းအချင်းဖြစ်နိုင်တယ်အလားအလာရှိတယ်တကယ်လို့အဲ့လိုဖြစ်ရင်လဲဒါကတော့ဒါစောင့်ကြည့်အဖွဲ့တွေကပြန်ပြီးတော့ဖြည့်ရှင်းပြီးတော့အားလုံးရှေ့ဆက်သွားမှာပေါ့ဆိုတော့အခုအချိန်မှာကတော့ဒါအပြစ်အခက်ရပ်စေးရလဲလက်မလည်းမထိုးတဲ့ဘူးတိုင်းရင်းသားလက်နဲ့ကင်အဖွဲ့အစည်းတွေလဲတနိုင်ငံလုံးမှာသူ့နေရာနဲ့သူရှိနေတယ်ကျွန်တော်တို့တတ်မတော်ဘက်ကလည်းတနိုင်ငံလုံးမှာသူ့နေရာနဲ့သူရှိနေတယ်ဆိုတော့ဒီလိုက်အတိုင်းအတာကျပြတဲ့နေရာမှာကျွန်တော်တို့ရှိနေတဲ့ကျွန်တော်တို့နှစ်ဖက်တော့လက်နက်ကင်အဖွဲ့အစည်းတွေကတော့တစ်ချိန်မဟုတ်တစ်ချိန်တနေရာမဟုတ်တရားခေါင်းစဉ်တစ်ခုခုနဲ့တော့ထိတွေ့တာတွေတော့ရှိနေမှာပဲအဲဒါကြောင့်မို့လို့ဒီဟိုငင်းချမ်းရဲ့ဆွေးနွေးတဲ့နေရာမှာတိုက်တာခိုက်တာတွေဖြစ်လာတဲ့အချိန်မှာဒါကတော့ဟိုတိုက်ဆိုင်တာလားဟိုပေါ့နော်အဲအဲ့လိုချိန်ကိုက်ဖြစ်လာတာလားဆိုတဲ့အနေအထားကတော့ကျွန်တော်တို့သုံးတတ်ရမှာတော်တော်ခက်ပါတယ်တနိုင်ငံလုံးအတိုင်းအတာနဲ့ကျပြနေလက်နဲ့ကန်အဖွဲ့အစည်းတွေလည်းနေရာတကာမှာရှိတာဖြစ်တဲ့အတွက်ကြောင့်အပြစ်အခရစေးရဲ့လက်မှတ်လည်းမထိုးသေးတဲ့အတွက်ကြောင့်ဒါတွေကတော့ကျွန်တော်တို့တိတိကျကျတေသေးချာချာပေါ့ဗောနော်ရှင်းရှင်းလင်းလင်းပြောဖို့ခက်တဲ့အနေအထားဖြစ်နေပါတယ်အဲဒီလိုဖြစ်တဲ့အနေအထားကြောင့်လည်းပဲတစ်ဖက်နဲ့တစ်ဖက်ကျွန်တော်တို့ယုံကြည်မှုနဲ့ပြည်သူလူထုတွေတိုင်းရင်းသားတွေရဲ့ယုံကြည်မှုတွေလည်းပဲအားလုံးအတွက်ပေါ့နော်ဒီနေ့အားနည်းတဲ့အပိုင်းတွေလည်းဒါဖြစ်ပေါ်နေတဲ့အနေအထားမျိုးလည်းရှိနေတာကိုတွေ့ရပါတယ
်ကချင်ပြည်နယ်မှာဝင်ရောက်ရှင်ပြိုင်ပွဲပါတီတွေထဲမှာအမျိုးသားဒီမိုစီအဖွဲ့ချုပ်လည်းပါဝင်နေပါတယ်ခင်ဗျအဲ့တော့ဒီပါတီရဲ့ကချင်ပြည်နယ်လာရောက်ရှင်ပြိုင်တာကိုဥက္ကဋ္ဌကြီးဘယ်လိုမြင်ပါသလဲခင်ဗျ
ကျွန်တော်တို့နိုင်ငံမှာဒီပြည်ထောင်စုအစိုးရဖွဲ့နိုင်ဖို့ဆိုတဲ့အနေအထားတွေလည်းရှိပါတယ်ပြည်နယ်အစိုးရဖွဲ့နိုင်ဖို့ဆိုတဲ့အနေအထားတွေလည်းရှိပါတယ်ကျွန်တော်အနေနဲ့ဒီ priority ပေါ့နော်ကျွန်တော်တို့ကတိုင်းဒေသအားလုံးစုဖွဲ့ထားတဲ့ဟာသူ့ပြည်နယ်နဲ့သူ့ဒေသနဲ့သူရှိတဲ့နေရာမှာကတော့ဒီဟာလေးတွေကိုတော့ချင်းချင်းစဉ်းစားပြီးတော့ဒီဟာလေးတွေကိုတော့ဦးစားပေးတင်တယ်လို့ကျွန်တော်အနေနဲ့အဲ့လိုခံယူပါတယ်ခင်ဗ
ျဒေါ်အောင်ဆန်းစုကြည်ကိုဘယ်လိုမြင်လဲခင်ဗျ
ဒေါ်အောင်ဆန်းစုကြည်ကတော့ဒါနိုင်ငံဖွံ့ဖြိုးတိုးတက်အောင်ဒီမိုကရေစီပို့ပြီးတော့ကျွန်တော်တို့နိုင်ငံမှာဖြစ်ထွန်းလာအောင်ပေါ့နော်စ조사နေတဲ့ကျွန်တော်တို့ပုဂ္ဂိုလ်ပေါ့ငြိမ်းချမ်းရေးနိုဘယ်ဆုရှင်အနေနဲ့ကျွန်တော်အနေနဲ့မြင်မိပါတယ်ခင်ဗျ